ကချင်နဲ့ရှမ်းပြည်နယ်အတွင်းကဆစ်ဆောင်စခန်းတွေမှာကိုဗစ် -19 ကူးစက်ပြန့်နှံ့မှုတားဆီးကောက်ွယ်ရေးတွေမှာမပြည့်စုံတာတွေရှိနေတဲ့အကြောင်းကိုပြောပြခြင်းပါတယ်။တရုတ်နိုင်ငံနဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်နိုင်ပြီလို့အစိုးရကဆိုပေမဲ့တရုတ်မြန်မာနယ်စပ်အဝင်ထွက်ကိုအစောပိုင်းထိန်းချုပ်ခဲ့တဲ့အတိုင်းအတာတဲ့ပို့ပြီး ABD ရဲ့နေ့ကစလို့နယ်စပ်အဝင်ထွက်ကိုယူနန်ပြည်နယ်အာဏာပိုင်တွေကလုံးဝနှီးပါပိတ်ထားပါတယ်။ဒါကြောင့်ယူနန်ပြည်နယ်တဲ့တွားရောက်အလုလုကန်နေကြတဲ့ကချင်ဆစ်ဆောင်စခန်းတွေက ITB ဒုက္ခသည်တွေဟာလွန်ခဲ့တဲ့နှစ်ပတ်ကျော်ကစပြီးဒုက္ခသည်စခန်းတွေစီပြန်လာနေကြတာကြောင့်အထူးသဖြင့်တရုတ်နယ်စပ်နဲ့အနီးဆုံးမိုးမောက်မန်စီမြို့တွေမှာရှိတဲ့ဆေးဘေးဒုက္ခသည်စခန်းတွေမှာကိုဗစ်ရောဂါမကူးစက်ရအောင်လုံးဝအပြင်မထွက်ရအမိန့်မျိုးထုတ်ထားရတယ်လို့ကချင်ပြည်နယ်မိုင်ဂျာယန်အခြေစိုက်ဝမ်ပေါင်နှင်းထွဲအကူအညီပေးရေးအဖွဲ့တာဝန်ကဒေါ်မေရီတွန်က VOA ကိုပြောပါတယ်
ပြောရမစလော့ဒ်ဒေါင်းလုပ်လိုက်တဲ့သဘောပေါ့ကျမတို့ကြည့်တဲ့ ITB ကင်ပနီအားလုံးကတိရုပ်နယ်ဆက်နဲ့နီးတဲ့ကင်ပနီပဲဖြစ်တဲ့အခါကျတော့ခုကအကုန်လုံးပြုတ်ကလည်းပိတ်တဲ့အခါကျတော့အခုဆိုအကုန်ပြန်လာရတယ်တိရုပ်ပြည်ကနေအလုံးလို့အလုံးရင်းလာတဲ့အခါကျတော့ဒီမှာလဲဒီသူတို့ကို27ဆောင်ကြီးရဲ့ quarantine center လေးတွေမှာထားထားတာမျိုးရှိရပေါ့အဲဒါဆိုပြဿနာအခုကနှစ်ပတ်ခန်းမှရောက်နေပြီပေါ့နော်အဲလိုဆိုတော့ဒီဆန်စီစာရောရတယ်ဒါပေမဲ့တခြားဟာတွေကအခက်အခဲရှိရ
အထူးသဖြင့်အစိုးရထင်းချုံမှုအောက်မှာမရှိတဲ့ IDB စစ်ဆောင်စခန်းတွေဟာအကူအညီရဖို့အလန်းကွာဝေးနေတာကြောင့်ပိုပြီးစိုးရိမ်စရာကောင်းနေတယ်လို့ကချင်ညဉ့်ညံ့ရေးကွန်ရက်အဖွဲ့တာဝန်ခံဒေါ်ခွန်ဂျာကလည်းပြောပါတယ
်ကျွန်မတို့အဲ့ဒါအရန်ပူပင်နေအဲ့ဒါစိတ်ပူတဲ့အထက်မှာအထူးသဖြင့်ဒီအစိုးရရဲ့ထင်းချုံမှုမဟုတ်တဲ့ဒီ KIO control area မျိုးပြီးလို့ရှိရင်တော့ဘယ်သူမှဒီတိတ်မကူနိုင်တဲ့ဒီရှမ်းမြောက်နေရာမျိုးဆိုလို့ရှိရင်ဟိုဘက်ဒီဘက်ကြားထဲအဲ့လိုမျိုးနေရာမျိုးမှာဆိုလို့ရှိရင်အကူအညီကမရှိတဲ့အတွက်ကြောင့်မို့လို့သတင်းချက်လက်ကလည်းဒီရနိုင်မှုကလည်းအင်တာနက်ရယ်အင်တာနက်မရှိတဲ့နေရာတွေကလည်းအများကြီးပေါ့ဒါကြောင့်မို့လို့ပို့ပြီးစိတ်ပူရယ်ပေါ့ဥမာဆိုလို့ရှိရင်ကျမတို့ဒီကုတ်ခိုင်နားခင်က IDD camp မှာဒီ patient number 5နဲ့အတူစင်ကာပူကနေလေးရင်စီးလာတဲ့တယောက်ကလာနေသွားတဲ့အခါမှာတော်သေးတာပေါ့အဲ့လူကအခုထိ positive မပြသေးလို့
ဝမ်ပေါင်နှင်းထွက်လို့လူသားချင်းစာနာမှုအဖွဲ့တွေကမြန်မာနိုင်ငံဆိုင်ရာ WHO အဖွဲ့ရဲ့ထောက်ပံ့မှုနဲ့ဆစ်ဆောင်စခန်းတွေတဲ့ကိုဗစ်နဲ့ပတ်သက်တဲ့ကျန်းမာရေးဆိုင်ရာအသိပေးတာပိုးသက်ဆေးဖြန့်နာတွေတွားလုပ်နေပေမဲ့တရုတ်ပြည်ကနေပြန်လာသူတွေကြောင့်စခန်းတွင်လူပိုများလာတဲ့အတွက်လိုအပ်ချက်တွေရှိနေတယ်လို့ဒေါ်မီရီတွန်ကပြောပါတယ
်။အဲ IDP ရဲ့အိမ်တွေကတစ်ခုနဲ့တစ်ခုက6ပီလောက်ပဲကွာတာလေ။အဲ့လိုကြားထဲမှာကလမ်းဆိုရင်ဒါ6ပေလောက်ခါပဲသူတို့မှာလိမ့်လေးတိတိလေးပေါ့နော်အဲ့ဒါရှိရဲအဲ့ဆိုတော့အိမ်ထဲကနေအပြင်ထွက်လိုက်တာနဲ့ဒါသူတို့ကချီးတွေ့ပြီးသားဖြစ်နေပြီပေါ့နော်ဟိုပြောမစို့ကျမတို့ကအရန်ဆိုးရင်ပါတယ်အဲ့ဒါကြောင့်မို့လဲဖေဗရီလ3ရက်နေ့ဒီအကြောင်းကြားတာနဲ့ IDP camp မှာဖြစ်လာရင်မလွယ်ဘူးဆိုတော့စိတ်နဲ့ကျမတို့ဒီပူပေါင်းလုပ်ငန်းစဉ်ဖွင့်နေအတူအများကြီးပဲကျမတို့ဖေဗရီလ5ရက်ကနေဟိုသူတို့ကိုလက်စည်းတဲ့နာတို့ပြီးလက်စည်းဆက်ပြားတွေပိုင်းပေးတာမျိုးရှိတယ်လက်ရှိအချိန်တွေကတော့နေဆက်မှာအလုပ်တို့လိုအကုန်ပြန်လာပြီပြီးရင်တို့မှာစားဖို့တောက်ဖို့ဆန်စီစားပဲရှိမယ်တခြားဟိုင်းကလည်းလိုတယ်ကလေးတွေကဘယ်လိုလုပ်မလဲဆိုတဲ့ဟာမျိုးပေါ့လေနော်ဒါကတော့ IDB ကိုယ်တိုင်လည်းစိုးရိမ်နေပေါ့အဲဒီတော့အဓိကကတော့ဒါအစိုးရအနေနဲ့ကလည်းပို့ပြီးတော့ဖြစ်နိုင်ချေအလားအလာများတဲ့ IDB တွေအရေးကိုလည်းဦးစားပြီးမှစဉ်းစားပြီးမှပူပေါင်းပြီးမှလုံဆောင်သွားနိုင်ဖို့အတွက်ကလည်းပိုကောင်းတယ်ပေါ့
လောလောဆယ်မှာတော့ KIO ထိန်းချုပ်ထားတဲ့လိုင်စာမှာကိုဗစ် -19 တန်တရာလူနာ၄ဦးတွေ့ထားပြီးတရုတ်ပြည်ဘက်မှာဆေးစစ်တာမျိုးလုပ်ထားတယ်လို့ဒေါ်ခွန်ဂျာကပြောပါတယ်။တရုတ်မြန်မာနယ်စပ်မှာတရုတ်စစ်တပ်ဖြန့်ချထားပြီးတင်းကျပ်ထားပါတယ်။မြန်မာနိုင်ငံဘက်ကဖျေးသီးကားတွေတရုတ်နယ်စပ်ထိသွားနေပေမဲ့လိုင်ဇာနမ်ဆိုင်ယန်ဂျာကွင်းမြင်တစ်ခုမှာပစ္စည်းတွေပုံနာပြီးတရုတ်ဘက်ကကုန်ကားတွေလာတည်သွားတာကလွဲလို့တရုတ်မြန်မာနယ်စပ်အဝင်ထွက်ကိုတင်းကျပ်ထားပါတယ်။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။